ဖန်စီတရားစွပ်စွပ်ခံရတဲ့ရေဒါဒရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လုပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကဖေဖော်ဝါရီလ9ရက်တောက်ကြာနေထုတ်ပြန်ကြတဲ့ကူမှာတောင်းဆိုထားပါတယ်။သူတို့ကဦးဟာရခိုင်ပြည်နယ်မှာလူအများပြားကိုတပ်ပြီးအစုတုံလိုက်နှုတ်ထားတာတွေနဲ့ပတ်သက်လို့သတင်းလိုက်ရင်ဖန်ခံထားတာပါ။ရခိုင်ပြည်နယ်မှာလူစုအဝေးလိုက်တပြတ်ထားတယ်ဆိုတဲ့ဘယ်လိုဆွဆွဲချက်ကိုမဆိုတီးခြားလွတ်လပ်ပြီးယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မြန်မာအနာဂတ်တွေပူးပေါင်းဆောင်ရွက်ရေးအရေးကြီးလိုအပ်နေတယ်ဆိုတာသူတို့ရေးသားတဲ့သတင်းလိုတီးခြားလွတ်လပ်တဲ့သတင်းဖော်ပြချက်တွေကအထင်ရှားပြနေတယ်လို့တမ်မတ်ကြီးရီကထုတ်ပြန်ကြမှာပြောထားပါတယ်။လွတ်လပ်တဲ့သတင်းမီဒီယာဟာဒီမိုကရေစီနဲ့လူ့အခွင့်အရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်တယ်သူတို့လို့သူတို့လို့တာကြောင့်တင်းတော်တွေကိုဖမ်းဆီးတာမျိုးဘယ်တော့မှမလုပ်ရဘူးလို့တမ်မတ်ကြီးဟေလီကပြောပါတယ်။ဒီတင်းတော်တွေကိုပြန်လွတ်ပေးဖို့မြန်မာအနာဂတ်တွေကိုမကြီးလို့တောင်းဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူစုအဝေးလိုက်တပ်ဖြတ်မှုတွေကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလို့ရေးအပြည့်အဝပူးပေါင်းဆောင်ရွက်ဖို့တောင်းဆိုပါတယ်လို့တမ်မတ်ကြီးနီကီဟေလီကထုတ်ပြန်ကြမှာပြောထားပါတယ်။